တိုင်းဒါလက်ကင်မြပိုင်းမှာအမင်းကြီးတော်သုံးပွဲနဲ့စစ်ကောင်စီငင်းငင်းအဖွဲ့တို့မိုင်းလားမြို့မှာဒီနေ့တွေ့ဆုံပြီးနိုင်ငံရေးနဲ့ငင်းချင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်တွေ့ဆုံမှုမှာထူးခြားတဲ့ရလက်ထပ်ပေါ်နိုင်မဲ့အလားလာတွေပေါ်မှာတော့အကဲခတ်တွေကတန်တရားရှိနေကြတာပါဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆန်မှုနဲ့စစ်ကောင်စီမျိုးသားစီးလုံးညီညွတ်ရေးညီညွတ်ရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်ချက်မတော် MNDAA တာဟောင်းမျိုးသားလူမျိုးရေးချက်မတော် TNLA ရခိုင်ချက်မတော် AA တို့မိုင်းလာမျိုးမှာဒီကနေ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုပြောပါတယ
်ဟိုဘက်ကတော့ဒီနေ့အဓိကပြောကြားခဲ့တာတော့ဖန်ဆီးထားတဲ့သူတွေပြန်လည်လူမျိုးရေးကိစ္စမတရားအသိအကြံပေးစီကိစ္စတို့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ
်စစ်ကောင်စီဘက်ကဗိုလ်ချုပ်ရာပြည့်ဦးဆောင်တက်ရောက်တဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့တိုင်းဒေသနဲ့ကိုင်အဖွဲ့တွေဘက်ကသဘောထားကိုတော့မသိရသေးပါဘူးဆွေးနွေးပွဲအတွက်တရုတ်နိုင်ငံယူနန်ပြည်နယ်နိုင်ငံသားရေးရာအထူးတပ်တမန်လည်းမိုင်းလာကိုရောက်နေပါတယ်ဒီဆွေးနွေးပွဲမှာဘယ်ခန့်ခန္ဓာကနေပါဝင်ဆွေးနွေးတယ်လဲဆိုတာကိုတော့နှစ်ဖက်စလုံးကထုတ်ပေါ်ပြောတာမရှိသေးပါဘူးဆွေးနွေးပွဲမတိုင်ခင်မှာပဲတရုတ်ဗဟိုစစ်ကော်မရှင်ပူရဲစစ်ဦးစီးဌာနစစ်တောင်လိုင်းရေးဌာနယာယီညွှန်ကြားရေးမှူးချုပ်ဗိုလ်ချုပ်ရန်ရန်ဟာစစ်ကောင်စီဒုတိယခေါင်းဆောင်ဒုဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံပြီးစစ်ကောင်စီဒုတိယခေါင်းဆောင်ဒုဗိုလ်မူကြီးစိုးဝင်းနဲ့တွေ့ဆုံပြီးနိုင်ငံစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးကြတာရှိပါတယ်။တရုတ်နိုင်ငံရဲ့တိုက်တွန်းမှုနဲ့ပေါ်ပေါက်လာခဲ့တဲ့ဆွေးနွေးပွဲအပေါ်တရုတ်နိုင်ငံအခြေစိုက်မြမကြီးအကဲခဲဒေါက်တာလှကျော်စောကအခုလိုတုံ့တက်ပါတယ
်။စစ်တပ်ကတော့တုံ့တရာသူမှာအခက်အခဲချက်တွေတော့တော်တော်ရှိနေပြီထင်တယ်ဗျာ။ဒါကြောင့်မလို့သူကပါတီဆောင်လို့ပါဖက်ဒရယ်တို့ပါတို့ညာတို့ပြောလာတာဖြစ်တာ။သူပြောတာကသူတို့ရဲ့စစ်အာဏာရှင်စနစ်ကိုရေရှည်တည်ထောင်ဖို့အတွက်ဘယ်လိုကောင်းလဲနှိပရိရဲ့ဖြစ်သုံးတာပဲတသက်လုံးလဲဆိုတော့ဒီလိုပဲသုံးလာတာဒီကလေးကမှယုံလာမှာမဟုတ်ပဲဒါမဲ့ဒါကိုကျမတို့ကတတ်နိုင်သမျှကိုဒေါ်လာကြီးတို့အကျိုးရှိအောင်လုပ်ရပါတယ်ခုနခမည်းပြောလို့ຫນွေဦးဒေါ်လာကြီးတို့ဘာလို့ဒီအဖွဲ့ကြီးကလက်ခံထားတာဖြစ်ရှိပါတယ်အဲ့တော့ကိုလို့ဆရာရှိတာဆက်လုပ်ကြဖို့ပဲဗျအင်းကြီးနဲ့ဖျားပေးတာပေါ့ဒါကျမတို့ကဒီဟိုသွားပြီးဆွေးနွေးတဲ့လူတွေကိုလည်းအပြစ်ပြောကြရမှာလို့လေနော်အဲဆွေးနွေးတဲ့လူကဆွေးနွေးပေါ့တိုက်တဲ့လူကတိုက်ပေါ့ခုစစ်တပ်ကတော်တော်အခြေအနေဆိုးနေပုံရတယ်ဗျဆက်လာတော်တော်ဇနီးရင်အဲ့တော့အဲ့ဒါကိုကျမတို့ဘက်ကအခွင့်အောင်းယူပြီးဆက်လုပ်ဖို့ရှိတာပါပဲ
ဒီခါလက်နက်ကိုင်ဖွဲ့အေးဟာစစ်တပ်နဲ့တိုက်ခိုက်မှုတွေရပ်ချပေးမယ်လို့တောင်လက်နက်ကိုင်အဖွဲ့နဲ့ကိုကန့်လက်နက်ကိုင်အဖွဲ့တွေကတော့မြမစစ်တပ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေကြိုကြားဆိုသလိုဖြစ်ပွားနေစေဖြစ်ပါတယ်။အခုဆွေးနွေးပွဲဟာစစ်ကောင်စီအုပ်ချုပ်မှုအတွင်ပထမဆုံးတွေ့ဆုံတာဖြစ်တဲ့အတွက်ထူးခြားတယ်လို့နိုင်ငံရေးအကဲခတ်တွေကတော့ VOA ကိုတုံ့တက်ပြောဆိုကြပါတယ်။နေဆက်ဒေသတည်ငြိမ်ရေးဟာတရုတ်နိုင်ငံရဲ့အကျိုးစီးပွားအတွက်အဓိကကြတာကြောင့်လက်နက်ကိုင်တိုက်ပွဲတွေမပေါ်ပေါက်ရေးကိုတရုတ်ကအထူးအလေးထားပုံရတယ်လို့မြမရေးအကဲခတ်တွေကတုံ့တက်နေကြတာပါ။စစ်ကောင်စီအနေနဲ့ရောက်ပိုင်းဒေသတည်ငြိမ်ရေးအပြင်စစ်တပ်ကိုလက်နက်ကင်တိုက်နေတဲ့အဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေမပူးပေါင်းရင်နောက်ဆီးလှုပ်ရှားမှုတွေမှာမပါဝင်ရေးကိစ္စတွေကိုအတိအကျထားဆွေးနွေးနိုင်တယ်လို့နိုင်ငံရေးလေသာသူတွေကခန့်မှန်းတွက်ဆထားကြပါရဲ့ရှင်